မြန်မာစာနယ်ဇင်းလောကသားတွေကြားမှာဂါဒီယန်ဦးစိန်ဝင်းလို့လူသိများတဲ့ဝါရီသတင်းစာဆရာဒူဖြစ်သူဦးစိန်ဝင်းဟာဒီကနေ့မနေ့အစောပိုင်းကပဲရန်ကုန်မြို့မှာကွယ်လွန်သွားပါပြီ။ကိုလိုနီခေတ်ကစလို့မကွယ်လွန်မီအချိန်ထိသတင်းစာလုပ်ငန်းနဲ့သတင်းလွတ်လပ်ခွင့်တွေကိုအာရုံစိုက်လုပ်ခဲ့တဲ့အတွက်လဲဦးစိန်ဝင်းဟာပြည်တွင်းမှာသာမကနိုင်ငံတကာသတင်းလောကကပါဂုဏ်ပြုဆုတွေချီးမြှင့်ခံခဲ့ရသူပါ။ဒါကြောင့်လဲသတင်းစာဆရာကြီးဦးစိန်ဝင်းကွယ်လွန်သွားတဲ့ပေါ်သတင်းလောကသားတွေကတော့ကြီးမားတဲ့ဆိုးရှုံမှုဖြစ်နှမျောတတ်တာနေကြတဲ့အကြောင်းကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ။
သတင်းစာသမားတူဦးဖြစ်တဲ့တမွေးဝမ်းကြောင်းခဲ့ရုံသာမကသတင်းစာပညာပြန်ပွားရေးသတင်းစာလွတ်လပ်ခွင့်ရရေးကြိုးပမ်းခဲ့တဲ့ဦးစိန်ဝင်းဟာကွယ်လွန်ချိန်မှာအသက်62နှစ်ရှိနေပါပြီ။ဝါရင်သတင်းစာဆရာဖခင်ဖြစ်သူထံကနေစာနယ်ဇင်းပညာကိုအမွေဆက်ခံပြီးအခုခါ AP သတင်းဌာနရဲ့မြန်မာသတင်းတောက်တူဦးဖြစ်တာဝန်ယူနေတဲ့သမီးဖြစ်သူဒေါ်အေးဝင်းကတော့ရန်ကုန်မြို့ဟာဆေးရုံမှာပဲဦးစိန်ဝင်းကွယ်လွန်သွားတဲ့အကြောင်းပြောပြပါရစေ။အမှန်ပြောရရင်
တော့လေအသက်ကြီးလို့ထုံးတာပေါ့နော်။62နှစ်ဆိုတော့လေဒါနဲ့ယောဂါလို့ပြောရလို့ရှင်တော့ဒီမကောင်းတဲ့အချိန်မှာဒီကြောက်ကကစိတ်မကောင်းဖြစ်သွားတယ်။စိတ်မကောင်းလို့ပေါ့လေအဲ့လိုပဲပြောရမှာပေါ့။အဲ့တော့နှစ်နာရီဒီနေ့နှစ်နာရီဆက်နှစ်မိနစ်မှာဆုံးသွားပါတယ်။
1922ခုနှစ်ကကျောင်းကုန်းမြို့နယ်မှာမွေးဖွားခဲ့တဲ့ဦးစိန်ဝင်းဟာဆိုရင်တော့ဗြိတိန်ကိုလိုနီလက်ထက်ကစလို့ဆီယာနာရှင်အစိုးခေတ်ဆက်ဆက်ကိုသတင်းစာသမားတူဖြစ်ဖြတ်တန်းခဲ့ရမှာအာဏာပိုင်တွေရဲ့ညှဉ်းပန်းမှုတွေအပြစ်ပေးရေးရမှုတွေနဲ့လည်းကြုံခဲ့ရပါတယ်။1958ခုနှစ်မှာတော့ Guardian သတင်းစာကိုမြန်မာနိုင်ငံမှာစတင်ထုတ်ဝေခဲ့ပြီး1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူပိုင်အဖြစ်သိမ်းယူခံခဲ့ရတဲ့အချိန်ထိအေတာချုပ်ဖြစ်တာဝန်ယူခဲ့တာပါ။1963ခုနှစ်မှာတော့သတင်းစာလွတ်လပ်ခွင့်အတွက်ချီးမြှင့်တဲ့နိုင်ငံတကာဆုတကူဖြစ်တဲ့ရွှေကလောင်ဆုကိုလည်းရရှိခဲ့ပါတယ်။သူနဲ့အတူသတင်းစာလွတ်လပ်ခွင့်အတွက်လက်တွဲဆောင်ရွက်ခဲ့မှုတဲ့ဟန်တာဝရီဦးဝင်းတင်ကတော့ဦးစိန်ဝင်းဟာမြန်မာနိုင်ငံမှာစာနယ်ဇင်းလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအာရုံစိုက်လုပ်ခဲ့သူတယောက်လို့ပြောပါတယ
်။ဦးစိန်ဝင်းကအမှန်တမ်းပြီးတော့ပြောလို့ရှိရင်သူသတင်းစာလောကမှာလုံနေလို့အချိန်ကာလအတွင်းမှာသတင်းစာလွတ်လပ်ခွင့်အတွက်အဓိကထားပြီးတော့သူတိုက်ပွဲဝင်နေနေရာမှာရှီစန်းကနေတော့ပါဝင်တဲ့ပုဂ္ဂိုလ်တဦးလို့ကျွန်တော်တမပါလေဘာလို့လဲဆိုတော့ဟိုသူဒင်းငါဆရာတင်းဥက္ကဋ္ဌကြီးပဲလုပ်တဲ့အချိန်မှာကျွန်တော်လည်းဒင်းငါဆရာတင်းပြီးဘူးလို့လုပ်ခဲ့ဘူးလားရှိတယ်။နောက်တော့စာနေစင်းကောင်စီပြီးဘူးလုပ်လာနေသူပြီးသွားတဲ့ခါမှာကျွန်တော်ပဲဆက်ပြီးတော့စာနေစင်းကောင်စီပြီးဘူးလို့လုပ်ခဲ့ဘူးလေ။အဲ့တော့ဒီလိုလုပ်တဲ့ကာလတစ်လျှောက်လုံးမှာဦးစီမွင်းဟာဒင်းငါလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အလုံးကိုဒီခိုင်မာပြတ်သားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်ပြောနေပါတယ်။ဒါပြီးဘူးဒင်းငါဒီလွတ်လပ်ခွင့်သူရှိဖို့ဆိုရင်ဒင်းလာသမားတွေကအကြီးချင်းပြောဖို့လိုတယ်ဟုတ်လားအကြီးချင်းပြောဖို့လိုတယ်ဆိုလို့ရှိရင်ဒင်းလာပင်ကန်းတွေပဲဖွင့်ဖို့တော်တယ်ဒီသားတွေလည်းဆက်ဆက်တန်းလာလုပ်ခဲ့တယ်ပဲအဲ့တော့1962နှစ်မှာသူတို့ကျင်းဒင်းလာပင်ကန်းဒီဖွင့်ခဲ့တယ်ဒီလိုဒင်းလာပင်ကန်းဘာမှပြမပထမဆုံးဖွင့်တဲ့ပင်ကန်းမျိုးခင်ဗျ
ဦးစိန်ဝင်းကနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ AP ရဲ့မြန်မာနိုင်ငံဆိုင်ရာသတင်းတောက်ဖြစ်1969ခုနှစ်ကနေ1989ခုနှစ်ထိလုပ်ကင်ခဲ့တာပါနောက်ပိုင်းမှာတော့ဂျပန်သတင်းစာတစ်စောင်ဖြစ်တဲ့ကျိုရိုသတင်းတောက်ဖြစ်အနားမယူခင်အချိန်ထိလုတ်ကန်ခဲ့တာလည်းဖြစ်ပါတယ်။ဘဝတစ်လျှောက်လုံးသတင်းစာလောကဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်မြုပ်လှုပ်လှုပ်ခဲ့တဲ့ဦးစိန်ဝင်းကွယ်လွန်သွားတာကတော့အစားထိုးဖို့မလွယ်တဲ့ဆုံးရှုံးမှုတစ်ခုလို့လည်းဝါရင်သတင်းစာဆရာဦးဝင်းတင်ကမြင်ပါတယ
်။ဦးစိန်ဝင်းကိုကျွန်တော်ပြောချင်တဲ့အထားပါလဲဆိုတော့စကားနည်းနည်းပြောပြီးတော့အလူများများလုတ်တဲ့သူဖြစ်ပါတယ်။အဓိကအကြဆုံးကတော့ဘာလဲဆိုတော့သတင်းစာလှုပ်လှုပ်ခွင့်နဲ့ပတ်သက်လာရင်တော့အခိုင်အမာဆုံးနဲ့အပြတ်သားဆုံးလုတ်တဲ့ပုဂ္ဂိုလ်တွေမှာပြောက်ပါဝင်တယ်လို့ကျွန်တော်ပြောနေပါတယ်။ဘူးလို့ကွယ်လွန်သွားတဲ့အတွက်တော့ကျွန်တော်အများကြီးစိတ်မကောင်းဘူး။အဲ့လိုကွယ်လွန်သူကွယ်လွန်ရင်းဟာအဲဒီလောကမှာဒီနေတလုံးကွယ်လွယ်ဖြစ်တယ်လို့တော့မှကျွန်တော်တင်စားပြီးပြောနေပါတယ
်။ဝိုင်းရင်တင်းစားဆရာဦးစိန်ဝင်းဟာကွယ်လွန်ချိန်မှာတော့သမီး၃ယောက်နဲ့မိ9ယောက်ကျင်ရခဲ့ပါတယ်။သူ့ရဲ့ဇာပနာခန်းနာကိုတော့စနေနေ့ရေဝဲတုတ်တံမှာတင်းကြိုဖို့လဲမိသားစုကစီစဉ်ထားပါတယ်ခင်ဗျာ။